ကရင်ပြည်နယ်မြဝတီမြို့နယ်မြဝတီဝလီတွားလမ်းမကြီးပေါ်မှာKNL တိုင်ရင်24ခုနှစ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေပါဝင်တဲ့ကော်ပိုရိတ်စစ်ကြောင်းပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်မ�44လက်အောက်ခံတိုင်ရင်တပ်ဖွဲ့တွေဟာဇူလိုင်လ12ရက်နေ့မနေ့ပိုင်းကစပြီးတိုက်ပွဲတွေပြင်းထန်လာခဲ့တာပါ။ကရင်ပြည်နယ်မြဝတီခရိုင်နယ်ကဥက္ကဋ္ဌစခန်းအတွက်မြေပြင ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမုံကပြောပြပါတယ်
။ဒီမျိုးဒီဝန်ကြီးကလမ်းပေါ်မှာပဲအရင်သူတို့ပြောတဲ့၃တပ်ကွေးနဲ့၃တပ်ကွေးနဲ့တရက်တပင်ကြားတရက်တပင်ကြားအဲဒီမဲ့ကြားတာတိုင်ရင်မှုပူရန်ကြားတယ်သူကစနိုက်ပါနဲ့ချောင်းပစ်တာစနိုက်ပါနဲ့ချောင်းပစ်တာတိုင်ရင်မှုပူရန်ကြားတယ်နောက်အရာရှိတချို့လည်းကြားတယ်ဆိုတော့သူတို့ကစနိုက်ပါဆိုတော့အရာရှိကိုပဲရေးပြတာလေအဲ့တော့ကော်ပါစစ်ကြောင်းကဟုတ်ကဲ့အဲ့လိုမျိုးတိုက်ပွဲတွေအဲ့တော့ဖြစ်တော့သူတို့ကနေပြီးတော့နောက်အလောင်းတွေလည်းလမ်းမှာအခုတိကျန်နေတော့မှလာမကောက်ပါဘူးဒီ
စစ်ကောင်စီဘက်ကစစ်လက်နဲ့ခဲယမ်းအမြောက်များကိုတင်စီရမိကြောင်းကော်ပါစစ်ကြောင်းကသတင်းထုတ်ပြန်ခဲ့ပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်ကော်ပါစစ်ကြောင်းဘက်ကတော့စစ်ကောင်စီဘက်ကအကြမ်းမဖက်အာဏာဖီဆန်စီဒီယန်လုလာမဲ့သူတွေကိုဆက်ပြီးတော့ကြိုးစိုးနေတယ်လို့လည်းကိုစောမွန်ကဆိုပါတယ်
ကောကစစ်ကြောင်းကနေပြီးတော့ဟိုရလိုက်တာပေါ့နော်ဆက်မတိုးဘူးဆက်မတိုးဘူးဆိုတာဟိုဒီကျူဟာကုန်းကနေပြီးတော့ဝလီကျူဟာကုန်းကနေပြီးတော့သူတို့လက်နက်ကြီးနဲ့လှမ်းပစ်တယ်120မမနဲ့လှမ်းပစ်တယ်လှမ်းပစ်တော့ဒီဘက်ကခဏရလိုက်တော့ပိုးချုပ်သွားတာလည်းပါအဲနောက်ပြီးတော့ညောပြီးတော့ CDN တွေကဝင်လာမှုအန်ကြောင်းတွေဟားပစ်လိုက်တာလည်းပါတယ်ဒါကြီးဖိမတတ်ရပေါ့နော်
ပြီးခဲ့တဲ့ရက်ကတော့စစ်ကောင်စီရဲ့တပ်မ44လက်အောက်ခံတပ်တီတွေကတပ်သား5ဦးဟာ KNU ထံကူလွန်လာခဲ့ပြီးအာနာပီဆန်စီဒီယန်လုခဲ့တဲ့အတွက် KNU ဘက်ကလည်းဖက်ပြောင်းလာသူတွေကိုကြိုဆိုခဲ့ပါတယ်စစ်ကောင်စီတပ်တီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဂျွန်လကုံကစပြီးမြောက်ရီခရိုင်ထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်